ယေရှုဖုရားရှင်ဂါလိလိယာပင်လယ်ကမ်းခြေတစ်ချောင်းဖြတ်သွားတော်မူတယ်။တောင်ပေါ်သို့တက်ပြီးတနေရာမှာထိုင်နေခြေမတန်ဆွမ်းသောသူကိုအင်္ကာချို့တဲ့သောသူမျက်စိမမြင်သောသူစွန့်အပ်သောသူနဲ့အခြားယောဂါသည်တို့ကိုခေါ်လာကြတယ်။များစွာသောလူအစုအဝေးတို့သည်ကိုတော်ထံချဉ်းကပ်လာကြပါတယ်။တနည်းအားဖြင့်ကိုတော်သည်လူအများအတွက်မိမိကိုယ်ကိုမိမိအသင့်ရှိနေစေတယ်။လူတို့ချင်းကပ်နိုင်ရအောင်အခွင့်အရေးပေးတော်မူပါတယ်မိမိရဲ့အကူအညီကိုလိုအပ်နေသောသူတို့အတွက်အစင်သစ်ရှိတော်မူတာဖြစ်တယ်မိမိရဲ့အကူအညီလိုအပ်နေမှုကိုလည်းဖြည့်ဆည်းပေးတော်မူပါတယ်စုဝေးလာကြသောလူတို့လိုအပ်သည်မှာကုသခြင်းကျေးဇူးတော်ဖြစ်ပါတယ်ကာယအတွက်ကုသခြင်းအတွင်းစိတ်အတွက်ကုသခြင်းဖြစ်တယ်ကိုတော်ရှင်ရဲ့ကုသပေးခြင်းကိုခံယူကြရပြီးနောက်ဆွန့်အားသောသူများစကားပြောနိုင်ကြတယ်။ကိုအင်္ကာချို့တဲ့တဲ့သူများကိုအင်္ကာတန်ဆွမ်းပြေဆုံးလာကြတယ်။ခြေမတန်တဲ့သူတွေလမ်းလျှောက်နိုင်တယ်။မျက်စိမမြင်တဲ့သူများမျက်စိမြင်ရကြတယ်။ဒီအခါမှာလူတို့ကအံ့ဩကြ၍ထာဝရဘုရားသခင်ကိုဂုဏ်ပြုချီးမွမ်းတော်မူတယ်။လူတို့ရဲ့လိုအပ်ချက်အတွေ့ယေရှုဘုရားရှင်သည်ဖြည့်ဆည်းပေးရန်အစဉ်သင့်ရှိတော်မူပါတယ်။ယေရှုဖျားရှင်လူအုပ်ကြီးကိုကရုဏာတတ်တော်မူတယ်။သူတို့ကိုအစာကျွေးခြင်းနဲ့သင်တို့မှာပေါမုတ်မြည်မြရှိသနည်းလို့ကိုတော်မေးတဲ့အခါတပည့်တော်တို့ကပေါမုတ်ခုနှစ်လုံးနဲ့ငါးအနှဲငယ်ရှိပါသည်လို့ပြန်ဖြေကြတယ်။မုတ်နဲ့ငါးတို့ကိုယူပြီးကိုတော်ကဂျေဇုတင်ချီးမွမ်းပြီးနောက်၎င်းတို့ကိုဖဲ့ကတပည့်တော်တို့အားပေးတယ်။တပည့်တော်တို့ကလူအစုဝေးကိုဝင်ငါကြပါတယ်ယေရှုဖုရားရှင်ကဲ့သို့ပင်လူသားအချင်းချင်းသည်လည်းမိမိရဲ့အကူအညီဝေမျှမှုကိုလိုအပ်တဲ့သူတို့အတွက်အစဉ်သင့်ရှိကြရမှာစာနာတက်ကြရမှာရယောမှုရှိကြရမှာဖြစ်ပါတယ်ဒီလိုအလုံးကိုဖုရားသခင်ကောင်းချီးပေးပါစေ